ဟုတ်ကဲ့ဒေါက်တာအေကီယာမခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာဒီစဝင်လာတော့ယာလီလူကလည်းပို့ပူလာမှာမို့အဓိကဒီနှစ်မှာပေါ့ကျွန်မရဲ့ပို့သတိပြုတင်တဲ့အနေထားနဲ့ဒီကျွန်မရဲ့အတွက်လည်းပို့သတိထားတင်တဲ့အနေထားတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲကျွန်မရဲ
့ဟုတ်ကဲ့အခုကတော့ကမ္ဘာကြီးကလည်း global warming ရဲ့ effect ကြောင့်မလို့လीကမ္ဘာကြီးပူလွေးလာနေတဲ့အကျိုးဆက်တွေကြောင့်မလို့တနေ့တစ်နေ့ကလည်းပို့ပူလာတယ်နောက်တစ်ခါဒီအခု2024ခုနှစ်မှာဆိုလို့ရှိရင်လည်းဒီမေဂျွန်လောက်အထိက El Niño ရာသီဖြစ်နေသေးတယ်ပေါ့နော်ဆိုတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်တနေ့တစ်နေ့ကနေရာဒီမှာအခုချိန်ကပို့ပူပြီးတော့မှမြင့်မာလာတယ်လို့ဒီမှာလည်းပုံမြင့်မားလာမယ်ပူပူလာမယ်လို့ပညာရှင်တွေမိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားတာရှိပါတယ်။ဒါအပြင်ကျွန်မတို့မြန်မာနိုင်ငံမှာဆိုလဲသဘာဝပတ်ဝန်းကျင်ပြုံးတိမှုတစ်ပင်တောတောင်တွေပြုံးတိတဲ့အတွက်ကြောင့်လည်းရာသီဥတုကခတိုင်းတက်ကိုပို့ပြီးတော့မှပူပြင်းလာတာဒီဟာစနစ်တွေတက်စီးတာတွေရှိပါတယ်အတွက်ကြောင့်ပို့ပြီးတော့လည်းပူပြင်းလာနေတယ်တွေ့ရပါတယ်။အဲ့ဒါကြောင့်မလို့လဲဒီအခုဖြစ်နိုင်တဲ့ဂျမားရေးပြဿနာတွေကတော့အပူချိန်မြင့်မားမှုကြောင့်မလို့တိုက်ရိုက်ဖြစ်တဲ့ဂျမားရေးပြဿနာတွေနဲ့ဒီပူပြင်းတဲ့နေရာဒီမှာရေရှားပါမှုရေမရလို့ကြောင့်မလို့ဖြစ်တဲ့ဒီနောက်ဆက်တွဲအကျိုးဆက်တွေအရေပြာယောဂါလိုမျိုးဝီချုံဝင်းပြက်ယောဂါလိုမျိုးပူရောင်ငန်းပြက်ယောဂါလိုမျိုးဖြစ်တဲ့ယောဂါတွေနဲ့ဆိုပြီးတော့မှရေပုံရောင်အဖြစ်တော့ဒီကျမကြီးပြဿနာတွေကိုနှစ်ပိုင်းကျမခွဲပြီးတော့မှပြောချင်ပါတယ
်ဟုတ်ကဲ့ဆရာမတရားတော့ဒိုက်ရိုက်ပူလို့ဖြစ်တာနဲ့ပယ်ဝိုက်ပူပြီးတော့ဟိုရေရှားပြီးတော့တစ်ဆင့်ဖြစ်တာမျိုးပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆက်ပြောပါဆရာမ
အဲ့တော့ပထမဆုံးတော့ဒီဒိုက်ရိုက်ပေါ့နော်အခုချိန်မြန်မာမှုကြောင့်ဒိုက်ရိုက်ဖြစ်တဲ့ပြဿနာမှာဆိုလို့ရှိရင်အပြင်ပအပူချိန်ကတက်လာတဲ့အများအပြင်ပအပူချိန်မြင့်မားမယ်မြင့်မားတဲ့အခါမှာခန္ဓာကိုယ်ရင်းရဲ့ body temperature လည်းပဲလိုက်ပြီးတော့မှတက်ပါမယ်ချွေးထွက်မယ်ပူရတဲ့အတွက်ကြောင့်မလို့အဲ့တော့ချွေးထွက်များတော့ရေတပ်ဆုံးရှုံးမှုတွေများမယ်ဒီရေတပ်ဆုံးရှုံးမှုများတဲ့အခါမှာသွေးပေါင်ချိန်ပေါ့နော်သွေးထဲမှာရှိတဲ့ volume ပမာဏကျလို့သွေးပေါင်ချိန်လည်းလိုက်ကျနိုင်ပါတယ်ဒီလိုတဲ့ကြောင့်မလို့ဒီအာရုံတုန်ခန်းတာတွေမူးမော်တာတွေခေါင်းကိုက်တာတွေဖြစ်တတ်ပါတယ်ဒီတော့ရေတပ်ဆုံးရှုံးမှုများချွေးထွက်များတဲ့အတွက်ကြောင့်ပထမဆုံးအနေနဲ့တော့ဒီရေငတ်လာမယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံမှန်အပူချိန်မြင့်မားလို့ကြောင်းမလို့ဖြစ်တဲ့လက္ခဏာတွေအပြင်အဲသူတက်ပို့ပြီးတော့မှဒီဟာကိုအချိန်နှီးပေါ့နော်ဒီရေတပ်ပြန်ဖြည့်တဲ့ရေများများတောက်တာလူမျိုးတို့ဒီအရေးအောက်ထဲမှာနေတာမျိုးတို့ ਨੇ မလုပ်ဘူးဆိုလို့ရှိရင်ဓာတ်ရက်ပို့ပြီးကြီးတဲ့အန်ဒီရယ်ရှိတဲ့ပြဿနာမျိုး heat stroke လို့ခေါ်တဲ့အပူချက်ဖြားနာတဲ့အထိဖြစ်သွားနိုင်ပါတယ်အခုဆိုလို့ရှိရင်လည်းကျမတို့နိုင်ငံမှာဒီကရင်ပြည်နယ်ဘက်မှာတို့ပေါ့နော်ဒီထောက်သွေးရဲ့ဒေသတွေအပူပိုင်းအညာဒေသတွေဘက်မှာလို့လည်းအပူဆက်တဲ့ပြဿနာတွေဖြစ်နေတယ်လို့ကြားသိရပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီညမှာဆရာမရေခုနဆရာမပြောတဲ့ဒီအပူဆက်တာနော်အဆင့်ကိုမရောက်အောင်အဓိကတော့ရှည်နေနေသောက်ဖို့နဲ့အရှိကောင်းကောင်းထဲမှာနေဖို့လိုတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါအပြင်ဆရာမရေကာကွယ်နိုင်တဲ့တခြားနေရာရှိသေးလား
ရှိပါတယ်အရင်ဆုံးကတော့အပူချိန်မြင့်မားတဲ့နေရာဒီလိုမျိုးမှာမလို့အဖဲနဲ့အပြင်ကိုမထွက်ဖဲနဲ့အပြင်ထွက်တာမျိုးဆောင်ရှားတင်ပါတယ်ဥပမာဆိုလို့ရှိရင်ဒီအပူချိန်မြင့်မားတဲ့နေ့လယ်လိုအချိန်မျိုးပေါ့နော်နေပူတက်လာတဲ့အချိန်မျိုးမှာမနက်စနေညနေ၄နာရီလိုအချိန်မျိုးသို့မဟုတ်လဲမွန်းတက်အချိန်လိုမွန်းလွဲအချိန်လိုဒီကိုအပြင်ထွက်တာတွေကိုဆောင်ရှားတင်နဲ့အေးတဲ့နေရာမှာနေတဲ့နဲ့တက်နိုင်လို့ရှိရင်အမိုးကအောက်အိမ်ထဲမှာပဲနေတဲ့နဲ့ဒါမှမဟုတ်လဲတောတောင်ထဲမှာရှိနေတဲ့ဖြစ်ဆောင်ပြည်သူတွေဆိုလို့ရှိရင်လည်းအရေးအောက်ထဲမှာနေတဲ့နဲ့လေဝင်လေထွက်ကောင်းအောင်လဲပဲအိမ်မှာပတင်းပေါက်တွေတို့တကားတွေတို့ဖွင့်ထားတဲ့နဲ့ဒီအိမ်ထဲမှာရှိတဲ့အပူချိန်လေးပဲကျဆင်းသွားအောင်ပေါ့ငွေရှင်အပူချိန်လဲကျဆင်းသွားဖို့အတွက်ကိုလေဝင်လေးတော့ကောင်းတဲ့နေရာတွေမှာလဲနေတဲ့တလို့လေဝင်လေးတော့ကောင်းအောင်လဲအိမ်မှာရှိတဲ့ဒီလိုပတင်းပေါက်တွေတကားတွေဖွင့်ထားတဲ့နဲ့အဲနောက်တစ်ခုကတော့ဒီရေဓာတ်ဆုံးရှုံးမယ်ချွေးထွက်များမယ်အတွက်ကြောင့်ရေပြန်ပြီးတော့ဖြည့်တင်ဖို့လိုတယ်ရေဓာတ်ဖြည့်တင်ဖို့ကိုရေများများတောက်ရမယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောရှောက်ရင်ဆောက်ရင်ရှိအောင်လားဆရာမ
အဓိကကတော့ပေါ့နော်ဖြည့်ဆွပြီးမှာကျင်တာတော့အရင်မတောက်တင်ဘူးနောက်တစ်ခါကဒီနေပူတွေကနေပြန်လာလာခြင်းမှာလဲပဲချက်ချင်းရေမချိုးချတင်ပါဘူးအဲနောက်တစ်ခါအဝတ်အစားအနေနဲ့ဆိုလို့ရှိရင်အေးမဲ့ပေါ်ပေါ်ပါပါနဲ့ခပွားပွားချောင်ချောင်ချီချီအဝတ်အစားမျိုးတွေနောက်တစ်ခါဒီခွေးလင်းဝင်လေးထွက်ကောင်းတဲ့ချီတဲ့အဝတ်အစားမျိုးတွေဝတ်တဲ့နဲ့အယောင်ဖြော့တဲ့အဝတ်အစားမျိုးလေးတွေဝတ်တဲ့နဲ့ဆောဆောအလိုမျိုးပေါ့နော်အဲနေ့လေအပူတင်းချိန်နေပူလေးထွက်တာကိုရှောင်တဲ့အပြင်အပူတန်းကိုခန္ဓာရည်ပုံနေပါတဲ့ဒီတက်ကြီးရွယ်ဝတွေနဲ့ကလေးသူငယ်လေးတွေကိုစောင့်ရှောက်ပေးတာပို့ပြီးတော့မှဂရုစိုက်ပေးတဲ့နဲ့
ဟုတ်ကဲ့ဆရာမဒီနေရာမှာဒေသလိုက်ထူချမှုအတွက်ရော
တော်တဲ့တောင်ထဲမှာဆစ်ဆောင်နေတဲ့ပြည်သူတွေဆိုလို့ရှိရင်လေဒီတဘာဝပတ်ဝန်းကျင်မှာပိုပူပြင်းလာလို့ဖြစ်တတ်တဲ့တဘာဝအတိုင်းဖြစ်တတ်တဲ့တော်မီလောင်တာမျိုးတွေကိုလည်းပဲသတိရှိတဲ့နေပေါ့နော်ဒီအထူးသဖြင့်တော့ ကျမတို့ညာဒေသအထက်ညာဒေသစကိုင်းတိုင်းမကွေးတိုင်းဆိုတဲ့၆တွေ့ဒေသတွေဘက်မှာနောက်တစ်ခါကျတော့ဒီအခုဆိုနောက်ပိုင်းမှာဆိုစစောကပြောတဲ့တဘာဝပတ်ဝန်းကျင်တတော်တပင်ပြုံးတင်းမှုကြောင့်ပို့ပြီးတော့မှဟိုရခိုင်တော့တောတောင်နဲ့အေးမြနေတဲ့ဒေသတွေပြည်နယ်တွေပေါ့နော်ကချင်တို့ချင်းတို့ကရင်ပြည်ကရင်ပြည်နယ်တွေမှာတောင်မှအခုဆိုတောတောင်ပြုံးတင်းမှုကြောင့်ပူပြင်းလာတဲ့အတွက်ကြောင့်တို့လည်းဒါတွေကိုသတိထားတင်ပါတယ်ဆိုတော့ဒါတွေနဲ့ကိုဒီနည်းလမ်းနေနဲ့ကာကွယ်တင်တယ်ပေါ့
ဟုတ်ကဲ့ဆင်မအဲ့တော့ဒီနေရာမှာခုနကပြောတဲ့ဒီအပူရှက်တဲ့အဆင့်မရောက်ခင်နှုံးလာတဲ့အဆင့်ပါပေါ့နော်မူလာတဲ့အဆင့်အဲ့ဒီဆင့်ကနေခုနကအပူရှက်တဲ့အဆင့်ကိုဟိုမရောက်ခင်မှာဒီသိနိုင်တဲ့နောက်ထပ်လက္ခဏာတွေရောရှိသေးလားဆင်မဟ
ုတ်ကဲ့ရှိပါတယ်ဒီအပူရှက်တဲ့အဆင့်ကိုမရောက်ခင်မှာပထမဆုံးတော့ဒီပြင်ပအပူချိန်ညင်မာတဲ့အတွက်ကြောင့်မလို့ရေဓာတ်ဆုံးရှုံးတဲ့အခါမှာခဏကွဲတဘာဝတုံ့ပြန်မှုဖြစ်တဲ့ရေငတ်လာမယ်တက်တခါရေရဆုံးရှုံးမှုများတဲ့အတွက်ကြောင့်မလို့ရေပြန်ပြီးများများမဖြည့်တင်းဘူးရေမြများပြန်တောက်ခြင်းအချင်းရေဓာတ်ကိုပြန်ပြန်ပြန်ပြီးမဖြည့်တင်းဘူးဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့ပမာဏကလည်းပဲကျနိုင်တယ်blood volume ကျမယ်အဲ့ခါကျ blood pressure သွေးပေါင်ချိန်တွေလည်းကျတတ်တယ်ပေါ့နော်ဆိုတော့အဲ့ခါကျလို့ရှိရင်ဒီအာရုံကုန်ခန်းနာမျိုးတွေမူးမော်တာတွေခေါင်းကိုက်တာတွေကိုယ်ကိုယ်ချိန်နဲ့လိုက်ပြီးတက်လာတာမျိုးတွေဖြစ်တယ်အဲ့တော့ပထမဆုံးအဆင့်မှာတော့ဒီလိုမျိုးဖြစ်ပြီးလို့ရှိရင်ဓာတ်ပုံများလာလို့ရှိရင်တော့ကျွတ်တက်တာမျိုးတွေပေါ့နော်ကျွတ်သားတွေနာကျင်တာမျိုးတွေအထိ pressure ပိုကျလာတာမျိုးတွေနောက်တစ်ခါသွေးခုန်နှုန်းကနှလုံးခုန်နှုန်းမြန်လာမယ်သွေးခုန်နှုန်းမြန်လာမယ်ပေါ့နော်ဒီလိုမျိုးတွေရှိမယ်ဓာတ်ရပိုပြီးတော့မှဆိုးရွားလာမယ်ဆိုလို့ရှိရင်တော့အပူတွေရမ်းကြီးမယ်အပူကြီးတဲ့အခါမှာကျမတို့ပြည်သူတွေအနေနဲ့ကတော့ဒါပုံမှန်ဖြားတယ်လို့ပဲထင်ကြတယ်တကယ်တော့ဖြားနာတာမဟုတ်ဘဲနဲ့ကျင်ပပေါ့နော်အပူချိန်မြင့်မာပြီးတော့မှကိုယ်ခန္ဓာအနေမှာကိုရင်းအပူချိန်ကလည်းလိုက်တက်လာတဲ့ဥစ္စာကြောင့်မလို့အပူကြီးတာဖြစ်တယ်တော့ဒီတော့ဒီအခါမှာခန္ဓာကိုယ်ပူချိန်က103ဒီဂရီထက်ပေါ့နော်ပို့ပြီးတော့မှအထက်မှာပူကြီးနေပြီဆိုတော့သတိထားတဲ့နဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်